မြမအရေးပြဿနာကိုလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးဖို့အခုအချိန်မှမလိုအပ်သေးကြောင်းပြီးခဲ့တဲ့ရက်ပိုင်းကထုတ်ဖော်ပြောဆိုခဲ့တဲ့ဂျပန်နိုင်ငံရဲ့သဘောထားကိုကန့်ကွက်တဲ့အနေနဲ့ဂျပန်မှာရှိကြတဲ့မြမဒီမိုကရေစီအင်အား130နီးပါးကဂျပန်နိုင်ငံရဲ့ဝန်ကြီးဌာနရှိတွားရောက်ဆန္ဒပြခဲ့ကြပါတယ်။သူတို့ဆန္ဒပြကြရတဲ့အကြောင်းနဲ့ပတ်သက်လို့ NLD လွတ်မြောက်နေပြီဂျပန်ဌာနကွဲဒုဥက္ကဋ္ဌဦးလင်းအောင်ကအခုလိုဆိုပါတယ်
။ကျွန်တော်ဒီနေ့မှာကုလသမဂ္ဂရဲ့အစည်းအဝေးမှာကုလသမဂ္ဂဆိုင်ရာဂျပန်သမ္မတကြီးဖြစ်တဲ့ကန်ဆိုအိုရှိမားဆိုသူကနေပြီးတော့မြန်မာနိုင်ငံရဲ့အရေးအားလူပုဂ္ဂိုလ်တဦးတယောက်ကိုပဲဖန်ဆီးချိန်နေတဲ့အရေးဖြစ်တယ်ဆိုပြီးတော့သူကပြောခဲ့တယ်။နောက်တစ်ချက်ကမြန်မာနိုင်ငံရဲ့အရေးအားနိုင်ငံတကာရဲ့ငြိမ်းချမ်းတည်ငြိမ်ရေးကိုချိန်ဆနေတဲ့အဆင်မရှိသေးဘူးဆိုတဲ့ပုံစံမျိုးကိုသူကပြောခဲ့တယ်ဆိုပြီးတော့မြန်မာပြည်ရဲ့အရေးအားအရေးမကြီးသေးတဲ့ပုံစံမျိုးနဲ့ပြောသွားခဲ့တယ်အဲ့ဒီလိုဂျပန်နိုင်ငံရဲ့ကုလသမဂ္ဂရဲ့သာမတ်ဆိုတဲ့ပုဂ္ဂိုလ်ကြီးကနေပြီးတော့အခုလိုအပုံုံအပြုတ်မှုပြောဆိုတွေဟာအင်မတန်မှဟိုဝမ်းနဲ့စိတ်ပြည့်မိပြီးတော့ဒီလိုပြောလိုက်ချင်းဟာဒီမိုကရေစီနိုင်ငံတကာနိုင်ငံဖြစ်ပေါ်ရေးတဲ့အဖက်ဖက်မှကူညီအားပေးနေတဲ့နိုင်ငံတကာအတိုင်းဝိုင်းရောမြန်မာပြည်သူတန်ပေါင်းများစွာရှိတဲ့လူထုကိုစော်ကားလိုက်တယ်လို့ဖြစ်ပါတယ်။ဒါကြောင့်ဂျပန်နိုင်ငံရဲ့နိုင်ငံသားဝင်ကြီးဌာနချုပ်မှာတောင်းဆိုဆန္ဒပြရခြင်းဖြစ်ပါတယ
်။မြန်မာတိုက်ခံနေဘက်ကအခုလိုဂျပန်အစိုးရပေါ်မကျေနပ်မှုတွေရှိနေပေမဲ့ဂျပန်အစိုးရကတော့အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေလိုပြစ်ဒဏ်ခတ်တဲ့မူဝါဒကိုအခုချိန်ထိကျင့်သုံးခြင်းပုံမရသေးကြောင်းဂျပန်နိုင်ငံထုတ်သတင်းစာတွေကရေးသားကြပါတယ်။ဂျပန်ရဲ့မြန်မာပြည်စေအစိုးရပေါ်ထားရှိတဲ့အခြေခံမူဝါဒကတော့တတ်နိုင်သလောက်မေးမပြတ်အောင်ပေါင်းသင်ပြီးအကူအညီတွေလည်းဆက်ပေးရင်မြန်မာစေအစိုးရပြောင်းလဲခြင်းစိတ်ပေါ်လာအောင်ဆွဲဆောင်တဲ့နည်းဝဲဖြစ်တယ်လို့ရေးသားကြပါတယ်။တိုကျိုနိုင်ငံသားဘာသာတင်တက္ကသိုလ်ကမြန်မာသမိုင်းသစ်ပါမောက်ကခင်းနဲ့မူတို့ဟာဂျပန်မြန်မာဆက်ဆံရေးနဲ့မြန်မာသမိုင်းတွေကိုနှစ်ပေါင်းများစွာလေ့လာခဲ့သူဖြစ်ပါတယ်။ပါမောက်ကနှင့်မူတို့ပထမရှင်းပြတာကအမေရိကန်နိုင်ငံအနေနဲ့မြန်မာအရေးကိုကန့်တွဲနေပုံဟာအီရန်၊အီရတ်မြောက်ကိုရီးယားအရေးကိစ္စတွေပေါ်မှာအမေရိကန်ကကန့်တွဲနေသလိုအရေးတကြီးအဆင့်မျိုးနဲ့တကယ့်ကိုကွာခြားနေကြောင်းဒါကိုသိနေတဲ့ဂျပန်အစိုးရကမြန်မာအရေးနဲ့ပတ်သက်လို့အမေရိကန်တို့ရဲ့ဆုံးဖြတ်ချက်နောက်မလိုက်ခဲ့တာဖြစ်ကြောင်းအခုလိုသုံးသပ်ပြပါတယ်။
US အနေနဲ့ဗမာနိုင်ငံကိစ္စဆိုတော့အရေးကြီးတယ်အရေးကြီးပေမဲ့ US နိုင်ငံရဲ့ဟိုအချို့နဲ့တိတ်မဆိုင်ဘူးလေဟို US company ကဟိုဗမာနိုင်ငံမှာရှိတယ်မဟုတ်ဘူးလေဒီဟိုအီရတ်နိုင်ငံလိုဒီဟိုယေရန်စစ်တမ်းမရှိဘူးဟိုမွတ်စလင်စစ်တမ်းမရှိဘူးနော်အဲ့ဒါကြောင့်ဒီဟို US ကဘာဖြစ်လို့ဗမာကိစ္စကိုအဲ့ဒီလောက်ပြောနေတယ်လဲဆိုတော့ US ကဘယ်လို human rights ကိစ္စကိုလေဇာတလေဆိုတာကိုကပါကိုပြခြင်းလို့ဗမာနိုင်ငံကိစ္စကိုအခုတော့လေ strongly ပြောနေတယ် US နိုင်ငံကဗမာ affairs ကိုအတုံးချနေတယ်လို့ဖြစ်နေတယ် US ကတကယ်အရေးကြီးတယ်လို့ဟိုမစင်ဇာဘူးဆိုတဲ့အကြောင်းကိုဂျပန်အစိုးရကခေါင်းဆောင်ကြည့်တယ်အဲ့ဒါကြောင့်ခံခဲ့တယ
်အဲ့ဒီတော့ဂျပန်အစိုးရကပြောခဲ့သလိုမြန်မာအရေးပြဿနာဟာလူညုံရေးကောင်စီတင်ပြီးဆွေးနွေးဖို့စောသေးတယ်ဆိုတဲ့အချက်ပေါ်မှာဘာမောက်ခကြီးရဲ့အမြင်ဘယ်လိုရှိပါသလဲလို့ RFA ကဆရာနင်းမိုတိုကိုမေးကြည့်ပါတယ်
။ခက်ပါတယ်။ဘာဖြစ်လို့ဆိုတော့ဒီဘာမောက်နိုင်ငံပြဿနာဆိုတာကလည်းဟိုဒီ international ပြဿနာမဖြစ်သေးဘူးလေ။ဒီ human rights ဆိုတဲ့ကိစ္စတစ်ခုပဲကြည့်ရင် human rights ဆိုတာဘယ်နိုင်ငံမှဆိုလေးစားရမယ်။အဲ့ဒါကြောင့် international ပြဿနာဖြစ်တယ်လို့ပြောနိုင်ပါတယ်။အကယ်၍ဟိုတိုင်းနိုင်ငံကိုချူချော်တယ်အိန္ဒိယနိုင်ငံကိုချူချော်တယ်အဲဒီလိုလုပ်တဲ့ဆိုရင်တကယ်အန္တရာယ်များတဲ့အဆိုရအန္တရာယ်များတဲ့နိုင်ငံလို့ UN ကဟိုအတိအမှပြည့်ဝချင်းပါတယ်ဒါနဲ့အခုလိုလို့ဆိုဗမာနိုင်ငံဒီမှာပဲမကောင်းတာကိုလုပ်နေတယ်အဲဒီလိုဆိုရင်ဟို Security Council agenda အပေါ်မှာတင်ဖို့ဟာခက်တဲ့ပြဿနာလို့ကျွန်တော်စဉ်းစားပါတယ်
တိုကျိုနိုင်ငံဘာသာစဉ်တက္ကသိုလ်မြန်မာသမိုင်းသစ်ပါမောက်ခမစ္စတာကေနဲ့မူတို့ဖြေကြားခဲ့တာပဲဖြစ်ကြပါမှာခင်ဗျာ